ဒီနေ့ဧပြီလ၁ရက်နေ့ဟာဆိုရင်မြန်မာနိုင်ငံတွင်ကပြည်내တိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်။လက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းအကျိတ်နယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်၃ခုကိုကျမတို့ VOA ရန်ကုန်ရုံးကဝိုင်းတော်သားတွေနေရာခွဲပြီးတော့ကိုယ်တိုင်သွားရောက်ပြီးတော့ကြီးရှိလေးလာတွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ပါတယ်။အဲ့ဒီကအမျိုးသားလွှတ်တော်အတွက်ရန်ကုန်တိုင်းအတွင်းတစ်ခုသေးသောလွတ်လပ်လက်လက်မဲဆန္ဒနယ်ဖြစ်တဲ့အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်6မြို့နယ်9မြို့နယ်တဲကကြီးမြင့်နိုင်မြို့နယ်ဘက်ကိုသွားခဲ့တဲ့မင်းမြင့်ခိုင်ကတွေ့သည့်မင်းမြန့်ခဲ့သမျှအရင်ဆုံးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။ကြီးမြင့်နိုင်မြို့နယ်တဲကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံကို VOA ကရောက်သွားချိန်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးစကော့မာစီရဲ့လာရောက်လည်လာတာတွေ့ရပါတယ်။တန်အမတ်ကြီးစကော့မာစီရဲ့ကဒီကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပြုပြောကြားသွားပါတယ်။
Well, you know, I think the people of Myanmar.
ဒီကောဝေဟာရေသွေးနဲ့ပတ်သက်လို့စိတ်ကျဉ်းနှမှုရှိစရာကောင်းသလားဆိုတာကိုမြန်မာလူထုကပဲဆုံးဖြတ်ပေးပါလိမ့်မယ်။ရေကောဝေလွတ်လပ်ပြီးတော့တရားမျှတဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေလည်းအများကြီးစူးစမ်းထားတယ်ဆိုတာကျွန်တော်သိပါတယ်။ပြီးခဲ့တဲ့2015ရေကောဝေအပေါ်မှာတော့ကျွန်တော်တို့သဘောကျခဲ့ပါတယ်။တကယ်တော့ရေကောဝေတရားမျှတမှုရှိမရှိဆိုတာကိုမဲဆန္ဒရှင်ပြည်သူတွေကပဲအဆုံးဖြတ်ပေးမှာပါ။
မျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်မှာမြို့နယ်ခုနှစ်ခုပါဝင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းမိသားစုဝင်တွေအများစုနေထိုင်တဲ့စိတ်ကမ်းမြို့နယ်တွေမှာတော့မဲလာပေးသူပိုစိတ်တာတွေ့ခဲ့ရပါတယ်။ကြီးမြင့်နိုင်မြို့နယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံမှာတော့မတန်ဆွမ်းသူ40လောက်ကိုရိုင်းကိုကြမဲလာထဲကြတာထူးထူးခြားခြားတွေ့ရတာပါ။မတန်ဆွမ်းသူတွေကိုရိုင်းကိုကြလျှို့ဝှက်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့မတန်ဆွမ်းသူတွေမဲယုံနဲ့အစဉ်ပြေပြေသွာလာနိုင်မှုအပြင်မဲပြားပုံစံတွေကိုလည်းပြီးခဲ့တဲ့ရွေးကောက်ပွဲတော့ငါထက်ပိုပြီးတည်တည်တတ်တတ်လှုပ်ထားတာမြင်ခဲ့ရပါတယ်။ဒီမဲယုံမှာမဲလာထဲတဲ့ဦးအောင်လွင်ဦးကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါဗျာ
။ဒီ2019ကိုကျွန်တော်မဲလာပြီးရတဲ့အချိန်မှာဒီမဲယုံမှာစီစဉ်ထားတဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးပွင့်ကိုပိုပြီးတော့ပြည်ပြင်းနယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကိုဘလူးမမတိပဲလျှို့ဝှက်ဆန္ဒမဲ့ပြီးပြီးဒီပြင်နဲ့ကျွန်တော်မဲပေးခဲ့ရတယ်ပေါ့နော်2015မှာတော့လည်းကျွန်တော်တို့အဲ့လိုပဲမဲပေးခဲ့ရတယ်ဒါပေမဲ့2015မှာလောလောလတ်မဲပေးခဲ့ရတဲ့ပုံစံဒီကျွန်တော်တို့စီစဉ်ထားတဲ့ဒီ brief template ပြားကတော့နည်းနည်းလေးတော့ quality အဖြစ်နဲ့တိတ်ပါမပေါအောင်ဒါပေမဲ့ကျွန်တော်တို့လောလောဆယ်ပဲအဲ့လိုမဲပေးခဲ့ရလို့အခုလည်းပို့ပြီးတော့ကျွန်တော်ဒီနေ့ပေးခဲ့တဲ့ brief template ပြားအမေတမအောက်မုံနဲ့ဟို standard ရှိတဲ့ template ပြားနဲ့မဲပေးခဲ့ရတယ်
ဒီကြားပြတ်ရွေးကောက်ပွဲမှာမတန်ဆွမ်းသူတွေလျှို့ဝှက်မဲထဲနိုင်အောင်မြို့နယ်၅ခုမှာစီစဉ်ပေးထားပြီးမတန်ဆွမ်းသူမဲဆန္ဒရှင်စုစုပေါင်း192ဦးရှိပါတယ်။နောက်ပိုင်းမှာမတန်ဆွမ်းသူတွေကိုရိုင်းကိုကြမဲပေးနိုင်တဲ့မဲယုံတွေများလာဖို့လိုသလိုမတန်ဆွမ်းသူတွေအစဉ်ပြေပြေမဲပေးနိုင်ဖို့အစိုးရရောရွေးကောက်ပွဲကော်မရှင်ကပါအခြေအနေကောင်းတွေကိုတိုးချဲ့ဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကကိုနေလင်းစိုးကပြောပါတယ်။
ငါမျိုးနေရကျွန်တော်တို့ချင်းပြည်နယ်ထန်တလန်မျိုးနယ်ပါတယ်။နောက်သခိုင်းတိုင်းဒေသကြီးမုံရွာရန်ကုန်မှာဆိုရင်ကျွန်တော်ကော်မူးမျိုးနယ်လိုင်သာယာမျိုးနယ်နဲ့ဒီကြည်မြင့်တိုင်းမျိုးနယ်ပေါ့နော်။သို့တော့ကျွန်တော်တို့လလန်းမမီတဲ့မတန်ဆန်းတဲ့လူတွေတော်တော်များများကြံပါသေးတယ်။တနိုင်ငံလုံးမှာဆိုရင်တော့ဒါတကောင်စီ123သိန်းကျော်ရှိတာပေါ့မတန်ဆန်းတဲ့တော်လေ။ဟိုအသက်ဆက်ရှင်တွေအထက်ပြောပါဆိုရင်တော့ကျွန်တော်ခံမှန်းချီ15သိန်းလောက်ရှိလိမ့်မယ်။ဆိုတော့တနိုင်ငံလုံးမှာလေ။သူတို့တွေရဲ့အခြေအနေကတော့ကျွန်တော်ထပ်ပြီးတော့ကြေပြန့်လာဖို့အများကြီးပါသူတို့လည်းသူတို့နီးသူတို့ဟန်နေတော့သူတို့ဒေသမှာမဲပေးခွင့်တွေရကြပါတယ်ဒါပေမဲ့ပို့ပြီးတော့ကောင်းတဲ့အစီအမံတွေအခြေအနေတွေဖြစ်ပေါ်ဖို့ထပ်ကြိုးစားအောင်ပါပေါ့နော
်2014ခုနှစ်တကောင်စင်းတွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်နှစ်တန်းကျော်ရှိပြီးရွေးကောက်ပွဲမှာမဲပေးနိုင်သူတတန်းခွဲကျော်ရှိပါတယ်ဒါကတော့ကြီးမြင့်နိုင်မြို့နယ်တွင်မတန်ဆွမ်းသူတွေအတွက်စီစဉ်ပေးထားတဲ့မဲယုံအခြေအနေပါတခါလိုင်းသားရမဲဆန္ဒနယ်ဘက်ကိုကျမတို့ရဲ့ဝိုင်းတော်သားကိုထောက်အောင်တွားရောက်ခဲ့တယ်ဆိုတော့အဲ့ဒီကအခြေအနေတွေကိုဆက်ပြောပြပါဦးမယ်ရှင်
။ဟုတ်ကဲ့ပါဝိုင်းတော်သူမမြင့်မြင့်ခိုင်ရေကိုစလရီကြာအခြေအနေရှင်ပြန်ရမယ်လို့ခံမှန်းထားတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းကလိုင်းသားရမဲဆန္ဒနယ်လေတစ်ခုအပါအဝင်မှာဒီမဲဆန္ဒနယ်ဟာအခုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဖြစ်နေတဲ့ဒေါက်တာတန်းမြင့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့နေရာလေဖြစ်ပါတယ်။ဒီကနေ့ကြားဖြတ်ရွေးကောက်ပွဲမှာလည်းဒေါက်တာတန်းမြင့်ကိုရိုင်လှန်တရားမဲဆန္ဒနယ်မှာမဲလာပေးပါရယ်မဲပေးရတဲ့အပေါ်သူ့ရဲ့ခန်းစားချက်ကိုတော့ဒေါက်တာတန်းမြင့်ကအခုလိုပြောပြပါရယ
်အော် very exciting ပေါ့ကွာသုံးစံတာပေါ့မဲပေးတဲ့ဆိုတော့အပြိုင်ဆိုင်ဆိုတော့အဲမဲဆန္ဒရှင်ပေးမဲ့ဒီတောင်နေတော့စိတ်လှုပ်ရှားတာပေါ့စိတ်လှုပ်ရှားတာပေါ့ဒါဟု
တ်ကဲ
့ဒါဘာစိတ်လှုပ်ရှားဆိုတော့ဝင်းသာအားရနဲ့ဒါကြ่ายရကိုကြ่ายရပြီးစဆိုစိတ်လှုပ်ရှားမှုရှိတာပေါ့အဲ
အခြေခံလူတန်းစားအများစုနေထိုင်တဲ့လိုင်းသာယာမြို့နယ်အတွင်းမှာမဲဆန္ဒရှင်တွေရဲ့သဘောထားကွဲလဲနိုင်ပြီးမဲတွေကွဲသွားနိုင်ပွဲရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ကသုံးသပ်ပြောဆိုမှုတွေလည်းရှိထားပါတယ်။မဲဆန္ဒရှင်တို့ဖြစ်တဲ့မတ်ပြဖြိုးစင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ဟောမဲပေးရတဲ့အတွေ့အကြုံတွေကတော့ကောင်းတာပေါ့။ဒါပေမဲ့အရင်တော့ကလို့လူငယ်များအတွက်ကျတော့အားနေတာပေါ့နော်
။ဟုတ်ကဲ့ ဘာကြောင့်လူနည်းလို့ထင်လဲညီမ
ဟောလူတွေကတိတ်ဆိတ်ဝင်စားတာလားဘယ်လိုလဲတော့မသိဘောเนาะအရင်တော့ဆိုတော့အားရပါရမဲပေးကြတယ်ဟိုခုနင်းတော့ဆိုလို့ရှိရင်ညီမတို့အားရတယ်အဲ့ဒီတော့ကပေးရအခုကျတော့တိတ်ပြီးတော့ဖီးမလာဘူးဘောเนาะဒါပေမဲ့ကိုကတော့ကိုယ့်ရဲ့ဟိုနင်းပေါ့ဆန္ဒအတိုင်းကိုဖြစ်ချင်တဲ့လုပ်ရအတိုင်းတော့လည်းလုပ်ပါတယ်ဟုတ်
VOA ကရောက်ခဲ့သည်များလှိုင်တရာမြို့နယ်တွင်မဲယုံတွေမှာလူလက်ပိုင်းနဲ့လူကြီးပိုင်းအများစုမဲလာပေးကြတာတွေ့ရပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာမဲပေးသူအရေအတွက်အများပြားရှိခဲ့တာပါ။ဒီကြားပြတ်ရွေးကောက်ပွဲကတော့လူစိတ်ဝင်စားမှုနေတဲ့ဆိုတဲ့သတင်းတွေအစောပိုင်းကတည်းကထွက်ပေါ်ထားတာပါ။ဒီအပေါ်မှာမဲဆန္ဒရှင်တူဦးဖြစ်တဲ့ဦးမြတ်ကျော်ရဲ့အမြင်က
မဲဆန္ဒလက်လက်တာလည်းနေတော့လူကလည်းကျဲသွားတော့ဘောတော့အများကြီးပေါ့တိုင်းရောပြည်နယ်ရောပါရောညာရောအခြေခံရောဆိုတော့အဲ့ရောက်များတဲ့ထင်ပါတယ
်။လှိုင်တရာမဲဆန္ဒနယ်မှာလစ်လက်ပြည်သူလွတ်တော်ကိုယ်စားလှယ်တနင်္လာစာအတွက်နိုင်ငံရေးပါတီ6ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း8ယောက်ဝင်ရောက်ရှင်းပြပါမယ်။လှိုင်တရာမြို့နယ်တွင်းကမဲယုံတွေကိုဩစတြေးလျတန်ယုံ၊နော်ဝေးတန်ယုံစတဲ့မြန်မာနိုင်ငံအခြေစိုက်နိုင်ငံခြားတန်ယုံတွေကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေလှည့်လည်လေ့လာကြည့်ရှုကြတာတွေ့ခဲ့ရပါတယ်။ဒါကတော့ကျွန်တော်ရောက်ခဲ့တဲ့လှိုင်တရာမဲဆန္ဒနယ်ဘက်ကအခြေအနေပါကော်မှုမဲဆန္ဒဘက်ကအခြေအနေကိုတော့ကိုကျော်ကျော်သိရေးဆက်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုထက်အောင်ဟေးဒီကော်မှုမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်ကို2012ကြားပြရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်ဖြစ်စပြီးရွေးကောက်တင်မြှောက်ခဲ့တယ်လို့2015ထူထူရွေးကောက်ပွဲမှာလည်းထပ်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့မဲဆန္ဒနယ်ဖြစ်တာကြောင့် NLD ပါတီအတွက်မဖြစ်မနေအနိုင်ရဖို့လိုတဲ့မဲဆန္ဒနယ်တစ်ခုလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဒီမဲဆန္ဒနယ်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအားလုံးကော်မရှင်တာဝန်အသီးသီးကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့နယ်ကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးအောင်မြတ်ကသူတာဝန်ယူထားတဲ့မဲဆန္ဒနယ်မှာကြုံတွေ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုရှင်းပြပါတယ
်ခက်ခဲရှိရတော့ကျွန်တော်အသေးမောလေးတွေပါအဲ့ဒါလေးတော့နည်းနည်းပေါ့ပါတီတစ်ခုနဲ့တစ်ခုအစီအမံပြတာလေးတွေနောက်ပြီးတော့ကျွန်တော်တို့ခုနကဟိုရုပ်ကပနဲ့ပတ်သက်လုပ်ငန်းလေးပတ်သက်လို့ပေါ့လေအဲ့ဒါလေးတွေသူတို့နဲ့တခါကျပါတီနဲ့ကျွန်တော်နဲ့ဆင်းရတာပေါ့အဲ့ဒါလေးကျွန်တော်တို့ဘက်ကလည်းကျွန်တော်ဘုရားတာလေးပြောတဲ့ခါကျတော့အစီအမံပြတော့မရှိပါဘူးအစီအမံပြတာကျွန်တော်ခက်ခဲပေါ်တယ်ကျွန်တော်ရှင်းလိုက်ရင်တတိယခေတ်မှုတကကြာအလုံးအစင်ပြပါတယ်အခုတတိယလဲကျွန်တော်ဘာမှအခက်ကိစ္စမရှိပါဘူးကျွန်တော်ပြည့်ရနှစ်တရားကျွန်တော်အတွေ့အကြုံဆိုဘယ်ရလေးကပြင်းပြဖြစ်တာများလဲအဲ့မဖြစ်အောင်ကျွန်တော်အဲ့ဒါအတက်ဆုံးကျွန်တော်ရှောင်ရှားလေးလုပ်တယ်ကျွန်တော်အကိုဖတ်တာတတိယ
တယ် VOA ကလည်းလည်းတော့ရောက်ခဲ့တဲ့ကော်မှုမဲဆန္ဒနယ်အတွင်းမဲယုံတွေမှာမဲလာပေးသူလူကြီးလူလက်လူငယ်စတဲ့အရွယ်အသီးသီးလူဒန်းစားအလွာအသီးသီးကမဲဆန္ဒရှင်တွေကိုတွေ့ခဲ့ရပါတယ်တတိယရွယ်ဦးတွေမဲလာပေးကြတာကိုလည်းအတော်လေးတွေ့ခဲ့ရပါတယ်လူအများအပြားတစ်ချိန်တည်းမဲပေးနေတာမျိုးမတွေ့ရသလိုလူပြတ်သွားတဲ့အချိန်တွေမျိုးကိုလည်းမတွေ့ခဲ့ရပါဘူး။ပြောရရင်တော့မဲလာပေးသူအရေအတွက်မနေဘူးလို့ပဲဆိုရမှာပါ။ဒီအထက်မှာအပါဝင်ဖြစ်တဲ့မဲဆန္ဒရှင်မျိုးသမီးတူကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေကနေအခုဒီချိန်အထိမပြတ်မကွက်မဲပေးခဲ့သူပါ။သူဘာကြောင့်မဲပေးတယ်လဲဆိုတာကိုအခုလိုပြောပြပါရစေ
။ဘယ်လိုလဲဆိုတော့ပြောင်းလဲဖို့ပေါ့နော်။ပြောင်းလဲဖို့တစ်စက်နဲ့တစ်စက်ဘသူကဘလို့တိုးတက်အောင်ဘလို့ပြုတ်ပြစ်နိုင်မလဲဆိုတာကိုယုံကြည်အားကိုးပြီးတော့ထက်ခဲ့တာပါ
။ဆိုတော့အခုကဒီလက်ရှိ NLD ပါတီပေါ့နော်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအုပ်ချုပ်တာတစ်နှစ်ရှိသွားပြီဆိုတော့ဒီတစ်နှစ်အတွင်းမှာတချို့တွေကဘဝင်မကြတာတွေရှိတယ်ဖြစ်စင်တာတွေမဖြစ်သေးဘူးဆိုတော့တိတ်သဘောမကျတဲ့အတန်မျိုးတွေကြားရတာရှိတယ်အမအနေနဲ့ကရောဒီတစ်နှစ်အတွင်းမှာရှိခဲ့တဲ့ဒေါ်ဆန်းစုနဲ့ NLD ပါတီရဲ့လုပ်ခဲ့တဲ့ဟာတွေကအမအတွက်ကျေနပ်အရသလားအမအတွက်ပျော်စရာကောင်းရလား
ပျော်စရာကောင်းပါလေဘာလို့ပျော်စရာကောင်းလဲဆိုတော့အခုမှစရှောက်မဲ့လမ်းလျှောက်ကားသားကလေးပုံစံလိုပဲပေါ့နော်အခုမှစမ်းလျှောက်တဲ့ကာလမှာကျွန်တော်တို့ကစောင့်ပြီးကြည့်ရုံပဲရှိတယ်နောက်ပိုင်းကျမှအဖြေဆိုတာသူကလည်းသူလည်းပဲတိလာမှာပေါ့နော်အခုချိန်မှာတော့ဘသူ့ကိုမှပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့တိုးတက်မှုကတော့ရှိလို့ရှိတာပါတယ
် VOA ကရောက်ခဲ့တဲ့မဲယုံတွေတချို့မဲယုံတွေမှာဥရောပသမဂ္ဂ EU အပါအဝင်နိုင်ငံတကာကလည်းလာသူတချို့အလက်လက်လေးလာနေတာကိုတွေ့ခဲ့ရပါတယ်အခုကြားပြတ်ရွေးကောက်ပွဲမှာလေးလက်မဲဆန္ဒနယ်စုစုပေါင်း19နေရာရှိပြီးပြည်သူလူတော်9နေရာမျိုးသားလူတော်3နေရာပြည်နယ်နယ်တိုင်းဒေသကြီးလူတော်အသီးသီး9နေရာအတွက်နိုင်ငံရေးပါတီ24ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်63ဦးဝင်ရောက်ရှင်ပြန်ကြတာပါဒီရွေးကောက်ပွဲကြလတ်ဟာလွှတ်တော်တွင်ကိုယ်စားလှယ်အရေးအတွက်အချိုးအစားကိုပြောင်းသွားစေနိုင်လောက်တဲ့အခြေအနေတိရှိမှာမဟုတ်ပေမဲ့လက်ရှိအာဏာရ NLD ပါတီအပေါ်လူထုထောက်ခံမှုစစ်တမ်းအဖြစ်မြင်နိုင်တယ်လို့ပြောဆိုသုံးသပ်တာတွေရှိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းရှင်းအခုကြားခဲ့ကြရတာတော့ရန်ကုန်တိုင်းကမဲဆန္ဒနယ်3ခုကိုကိုယ်တိုင်သွားခဲ့ကြတဲ့ VOA မြန်မာပိုင်းသတင်းတောက်တွေသတင်းပေးပို့ထားကြတာပါ